ပြည်ပလုံငန်းတွေမှာနိုင်ငံခြားသားတွေကိုအကန့်အသတ်အရေးအတွက်နဲ့အလုပ်ခံဖို့ဘဟုဘာငါတမလိုက်တာကြောင့်ဖနာရေလုံငန်းတွေအပေါ်ထိတ်တလာလိမ့်မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာပါတယ်စစ်တပ်ကအာဏာမသိမ်းခင်ကာလတုန်းကတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာဘာလုံငန်းတိုးတက်ခဲ့တာပါမြန်မာနိုင်ငံဘဟုဘာငါအောက်ကလာနေနေထုတ်ပြန်ချက်မှာတော့ပန်းကြီးတွေမှာနိုင်ငံခြားသားနှ ဖြစ်ပြီးတော့အကြီးတန်းရာထူးတွေကိုတော့မြန်မာနိုင်ငံသားတွေကိုပဲခံရမယ်လို့ဖော်ပြပါရှိပါတယ်။တည်ဆုံးပြချက်နဲ့ပတ်သက်လို့ဘူဟိုဘန်ကိုမြင်ညာခဲ့ပေမဲ့မှတ်ချက်ပြီးပြောဆိုတာမရှိဘူးလို့ရိုက်တာသတင်းတရားမှာဖော်ပြထားပါတယ်။ဖေဗျော်ရီလတရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပဟိုဘန်ဥက္ကဋ္ဌကိုလည်းစစ်ကောင်စီကအစာထိုးခန့်အပ်ခဲ့ပါတယ်။စစ်အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကြောင့်ဘန်လုံငန်းတွေအထိနာနေကြမှာပဲ။ဗန်နယ်ကငွေထုတ်ဖို့ပြည်သူတွေနှာရည်နဲ့ချီဆောင်ကြတာကိုလည်းလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။အရှိတောင်အာရှနိုင်ငံတချို့ကဘန်လုံငန်းတွေမှာတော့နိုင်ငံခြားသားတွေကိုအကန့်အသတ်နဲ့သာခန့်ဖို့ခွင့်ပြုထားတာပါ။နာမည်မဖော်လို့တဲ့ဗန်ကြီးတစ်ခုကအစင်းမြင့်တာဝန်ရှိသူတယောက်ကတော့ဘန်လုံငန်းတွေမှာနိုင်ငံခြားသားဝန်ထမ်းတွေအတော့ကိုလိုအပ်နေသေးတယ်လို့ပြောပါတယ်။တခြားဗန်အရာရှိတယောက်ကလည်းနိုင်ငံခြားသားငားရန်ခွင့်ကန့်တက်လိုက်တာဟာမြမဗန်လုံငန်းတွေပို့ပြီးတော့အထူးကြံဖြစ်လာစေနိုင်တယ်လို့ကြီးကြပ်မှုပိုင်းမှာအားနယ်လာနိုင်တယ်လို့လည်းထောက်ပြပါတယ်။